မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ကလေးတွေအပေါ်အစံပဲတိုက်ခိုက်မှုကျူးလွန်တာတွေမြင့်တက်လာနေတဲ့အတွက်ကုလသမဂ္ဂအနေနဲ့အထူးစိုးရိမ်မိကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောဆိုထားကြောင်းကြိုးရေးဆိုခွင့်ရှိသူကတင်းလာနေမှာပြောဆိုလိုက်ပါတယ်
Since the military took over last February 1st, at least 114
မြန်မာနိုင်ငံမှာ February 1ရက်တည်းနေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအနည်းဆုံးအသက်3နှစ်ကနေ18နှစ်အကြာရှိတဲ့ကလေးငယ်114ယောက်ဟာအာဏာသိမ်းစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်တိုက်ခတ်မှုကြောင့်တေဆုံးခဲ့ရပြီးပြီးခဲ့တဲ့ January 1လတည်းမှာတင်ကလေး18ဦးတေဆုံးခဲ့ရတယ်လို့ကုလသမဂ္ဂအထင်အမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူ Farhan Haq ကနယူးယောက်မြို့ကုလသမဂ္ဂအစအဦးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာနိုင်ငံကိုယ်တိုင်ပါဝင်လက်မှတ်ရေးထိုးထားတဲ့ကုလသမဂ္ဂကလေးများဆိုင်ရာအခွင့်အရေးသဘောတူညီချက်ကိုလိုက်နာဖို့နဲ့2019ခုနှစ်ကပြဋ္ဌာန်းခဲ့တဲ့မြန်မာနိုင်ငံကလေးများဆိုင်ရာဥပဒေကိုလိုက်နာဖို့လိုတယ်လို့ UNICEF ကလေးများဆိုင်ရာရန်ပုံငွေအဖွဲ့ကပြောဆိုလိုက်ပါတယ်